โอเคปามกะดร.เรมอนติวเลยเค้าเนี่ยကျွန်တော်တို့ဒီကိုဗစ်နောက်ပိုင်းကာလပေါ့เนาะကမ္ဘာမှာကုကုကုအဆုံးစီရင်မှုတွေများလာတယ်လို့တပြည့်ချို့ဒီကမ္ဘာကျန်းမာရေးအဖွဲ့ကထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံမှာလည်းအလားတူဖြစ်လာနိုင်တဲ့သဘောမျိုးနဲ့အခုနောက်ပိုင်းမှာပါအထူးသဖြင့်ဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပေါ့เนาะဆက်များလာနေပုံရတာမျိုးမြန်မာမီဒီယာတွေမှာတွေ့ခဲ့ရတာမျိုးဘာကြောင့်အခုလိုဖြစ်လာနိုင်တာကိုစပြီးတော့ရှင်းပြပြပါလားဆရာကြီး
ဒီမျိုးကိုလည်းပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ကျွန်တော်အကျယ်တမွေ့ဖြေဖို့လိုပါလိမ့်မယ်နော်။ဘာကြောင့်လဲဆိုတော့မိမိတကယ်တန်ဖိုးထားတဲ့မိမိအသက်ကိုပင်အဆုံးစီရင်ဖို့ဆိုတဲ့ကိစ္စကအင်မတန်နဲ့နေပြီးရှုပ်ထွေးပြီးတော့ကြာရစ်သူတွေရွှေမျိုးသားချင်းတွေအားလုံးအပြေရှားခက်လီရှိတဲ့အကြောင်းအရာဖြစ်ပါတယ်။ကြာရစ်ကရှင်ကိုယ်တိုင်ကိုယ်ကလည်းအဲ့ဒီအတွက်ကိုအပြေအတိကျရှိမယ်လို့မထင်ပါဘူးနော်။ဒါကိုကျွန်တော်တို့ပြန်လေ့လာတဲ့ခါမှာကျွန်တော်သိရှိတယ်လို့လေ့လာလို့ရတယ်လို့အကြောင်းအမျိုးမျိုးအရင်ခံတာတွေ့ရပါတယ်။ဒီမိမိကိုယ်ကိုအဆုံးစီရင်တဲ့ကိစ္စက biological ဆိုတဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာကျမကြီးအကြောင်းအရာတွေပါနေတယ်လို့ sociological လူမှုပေါင်းသစ်ဆက်ဆံရေးဆိုင်ရာကိစ္စတွေ psychological လို့ခေါ်တဲ့စိတ်ဓာတ်ရေးရအချက်လက်တွေရောရှက်ပါဝင်ပတ်သက်နေတာကိုကျွန်တော်တို့တွေ့ရပါတယ်။အကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်တော့ဒီ individual factor ပေါ့ဒီဥချင်းပါတဲ့အချက်လက်တွေသက်ဆိုင်တဲ့အချက်လက်တွေနဲ့ environmental factor ဆိုပါဝင်တဲ့ခြေခံမှုတွေနဲ့ပတ်သက်နေတဲ့ပေါင်းစပ်ဖြစ်ပေါ်လာတယ်လို့ကျွန်တော်ဆိုနိုင်ပါတယ
်။ဟုတ်ကဲ့ဆရာဒီကိုဗစ်ကာလနောက်ပိုင်းလို့အချိန်ကာလအနေအထားအရကြည့်မယ်ဆိုရင်ရော
အခုချိန်ဆိုတာလည်းပဲတာမန်အချိန်မဟုတ်ဘူးဆိုတာကအများအထူးပြောစရာမလိုပါဘူးလေ။လက်ရှိပြည်တွင်းအခြေအနေရကျွန်တော်တို့တွေးဆကြည့်မယ်ဆိုလို့ရှိရင်တော့အာဏာသိမ်းထားတဲ့အုပ်ချုပ်မှုအောက်မှာပြည်သူတွေအကြောက်တရားနဲ့နေထိုင်နေရတာကြောင့်လူမှုတိုက်အုံကြီးတစ်ခုလုံးက social cohesion တက်သုံးသွားပြီးတော့ကျန်းမာရေးပညာရေးစီးပွားရေးစိတ်ဓာတ်ရေးရာအလုံးကစင်ကလေးဖြစ်နေတဲ့အခြေပေါ်လာ။ဒါမှမိသားစုတွေမိမိတို့ရဲ့မြို့ဝါတွေကိုဆွန့်ခွာပြီးအစုလိုက်အုံလိုက်ဘေးကင်းအောင်တိမ်းချောင်နေရတဲ့ဘဝမှာအခြေခံစားကုန်တောက်ကုန်တွေရှားပါတယ်။ဒုက္ခအထွေတွေကြုံတွေ့နေရတဲ့အခြေတော်လဲကြေးဝါတွေအချို့မှာဆိုရွာလုံးချုပ်မိရှုခံပြီးတော့ဘေးဒုက္ခရောက်နေတဲ့အခြေ Famine ခေါ်တဲ့အစာရေးဆန်းအငတ်ဘေးကြုံတွေ့နေပါဖြစ်နေတဲ့အခြေဒါတွေကိုထက်သွင်းစဉ်းစားရမှာပါ။လူအများစုခံစားနေရတဲ့ collective trauma ဆိုတဲ့စိတ်ဒဏ်ရာကြီးခံစားနေရတဲ့အခြေနဲ့ဖြစ်လို့မိမိကိုယ်ကိုအဆုံးစီရင်နဲ့နှုတ်ထပို့ပြီးတော့မြှပြလာတယ်လို့ကျွန်တော်တို့ဆိုနိုင်ပါတယ်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုအနေအထားမှာဒီအဆုံးမစီရင်ခင်ပေါ့နော်။ကြိုပြီးတော့သိနိုင်မယ့်အနေအထားမျိုးရောရှိနေလားဆရာကြီး။
အဲ့တော့အဆုံးမစီရင်ခင်မှာလူတယောက်ရဲ့စိတ်ဓာတ်ကဘယ်လိုအခြေအနေရှိလဲလို့ကျွန်တော်တို့စမ်းစစ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာစိတ်ဓာတ်ကျတဲ့အခြေအနေတွေ့ရမယ်။အဲ့တော့စိတ်ကျယောဂကြီးဆိုပြီးတော့ major depression ခံစားနေရတဲ့လူတွေကအဲ့ထက်မှာ 70% 80% ကျွန်တော်ပါတယ်ခင်ဗျာ။ကျိုးရလည်းပဲအရက်သေးစားအလုပ်ကျုပ်တောက်ဆိုးပြီးတော့မှ alcoholism ဖြစ်ပြီးတော့သူတို့ရဲ့ impulse control ပေါ့သူတို့စိတ်သူတို့မနိုင်အောင်ဖြစ်တဲ့လူတွေလည်းပဲ 50% တော့ပါတာတွေ့ရတယ်လို့ပဲစိတ်ရောဂါခံစားနေရတဲ့လူတွေပေါ့လေအဲ့ဒါကတော့ 4% တော့ပါပါတယ်၄ရာခိုင်နှုန်းပါပါတယ်အဲ့တော့သူတွေတရားနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဆုံးစီရင်လူအများစုပေါ့လေဒါကကဘာရရမို့ကြည့်လိုက်မယ်ဆိုရင်အဲ့ဒီသူတို့အဆုံးမစီရင်ခင်အသက်မဆိုးမှမီအချိန်တော့မှစိတ်ဝိညာဉ်အနည်းနဲ့များတစ်ခုနှစ်ခုတော့သူတို့ခံစားနေရရှာတော့တွေ့ရတယ်တော့ပြစနာမယ်ဆိုလို့ရှိရင်ဘယ်သူမဆိုပေါ့လေပြင်းထန်တဲ့စိတ်ဖြစ်စည်းမှုနဲ့အခုကျွန်တော်ဘာမှတွေးကြုံရတဲ့ဟာမျိုးတွေပေါ့လေခံစားနေရတဲ့အချိန်မှာဆိုရင်တော့အနည်းနဲ့အများစိတ်ဓာတ်ကျတဲ့ဟာတော့ဖြစ်နေတာပေါ့ဒါကိုကျွန်တော်က reactive depression လို့ခေါ်တယ်နော်ပမာန်ပေါ့လေဒါပေမဲ့အဲ့ဒီကနေပြီးတော့ coping skill ကိုယ့်ရဲ့ကိုယ်ပြောင်းလဲတွန်းထိုင်နိုင်တဲ့ခံနိုင်ရည်ဆုံးကိုပြန်ပြီးတော့တိဆောက်နေတဲ့လူတွေဆိုလို့ရှိရင်စိတ်ကျယောဂါကြီးဖြစ်သွားတာ major depression ခံစားပြီးတော့ခုနဆူဆက်ဖြစ်ဖို့ကပိုများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခံစားနေရသူတွေမှာကြိုသိနိုင်မဲ့လက္ခဏာတွေရောအဓိကဘယ်လိုရှိနေလဲဆရာကြီး
သိတာတော့သူတို့မှာရှိတဲ့ symptom တွေပေါ့လေဝေဒနာတွေကဘာလဲဆိုလို့ရှိရင်သူတို့မှာဆုတ်ယုတ်တဲ့အတွေးခေါ်တယ် negative အတွေးတွေကြီးဆိုလာပြီးတော့မိမိကိုယ်ကိုမနှိမ့်ညွတ်တော့ခြင်းမိမိကိုယ်ကိုအပြစ်နဲ့ထိုက်တန်တယ်လို့ယုံကြည်လာတာပေါ့သူကို blame လုပ်တယ်လေပျော်ရှင်မှုစိတ်သုံးနေတွေးနေကြည့်တယ်မှာယုံမထွက်နိုင်လောက်အောင်ပိတ်မိနေသူခံစားပြီးတော့ပြန်လဲကျွမ်းမာလာဖို့လဲပြုံးလွှင့်ချက်ဆုံးရှုံးပြီးတော့သက်သာမှုရောက်ဖို့အခြားနည်းလမ်းရှာမတွေ့တော့ဘဲနဲ့မိမိချစ်ခင်တွေ့တာရတဲ့အသက်ကိုအဆုံးစီနဲ့စိတ်တွေနဲ့တစ်ချိန်လုံးနှင်းညောနေတာတဲ့အဲ့ဒါကိုတူးတယောက်ကများစာနာပေးပြီးတော့နားလည်ပေးမယ်ဆိုလို့ရှိရင်ဘာကြောင့်တအားကြီးလဲဆိုလို့ရှိရင်သူကဒီလိုဖြစ်တဲ့လူတွေကလူမှုအသိုက်အဝန်းကိုရှောင်ကျင်ပြီးတော့အတိအကျဘဝထဲမှာတယောက်တည်းသူ shock နေရတာပေါ့လေအဲ့မှာသူ့ရဲ့စိတ်အလိုလိုက်ပြီးတော့ဖြစ်သွားတာများပါတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီအထီးကျန်နေတဲ့အနေထားကနေရှေ့ဆက်ပြီးတော့ဒီအဆုံးစီရင်တဲ့အဆင့်အထိမရအောင်ပေါ့နော်ဘာကအဓိကအရေးကြီးနိုင်လဲဆရာကြီ
းဒီနေရာမှာစိတ်ဓာတ်ကျတဲ့အနေအမှာကုသမှုခံစားဖို့လိုတယ်ဆိုတဲ့ဟာရယ်ဒါမျိုးကဒီလိုစိတ်ခံစားတာကစိတ်ကအနေထားတစ်ရက်ပဲဖြစ်တယ်တက်တာမှုရတော့အောင်ကုသမှုခံရလို့ရှိရင်စိတ်ပြောက်သွားပြီးတော့ ဒီအခြေအနေကနေရုံးထွက်သွားနိုင်တယ်ဆိုတဲ့အကြောင်းကိုထောက်ပြနေဖို့လည်းလိုတယ်။အဲ့ဒီမှာမိတ်ဆွေပေါင်းစည်းအနေနဲ့ကျွန်တော်တို့ဒါမျိုးခံစားတော့တွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲတင်းနေကြည့်ဖို့လိုတယ်။ဒါတော့ခံစားနေရတာဟုတ်နားလေတယ်သဘောပေါက်တယ်နော်။ဒါလို့စိတ်ကလည်းမကြည်မချမ်းဖြစ်နေတယ်ဒေါသလည်းဖြစ်ရင်ဖြစ်နေမယ်။ဒါပေမဲ့အဲ့လိုဖြစ်နေလို့လောကကြီးကနေလို့မကောင်းတော့အောင်ဖြစ်နေပြီးတော့မိမိကိုယ်ကိုမိမိနော်လောက်ကြမှုများစိတ်ပူပေါက်ပေါ်ပေါက်နေသလားဆိုတော့ပြွင့်နေနေမေးကြည့်ဖို့လိုပါတယ်။တချို့ကလည်းမမေးရဘူးပေါ့လေ။မေးလိုက်ပိုဆိုးသွားမလားဆိုပြီးတော့
ပါ။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုမေးလိုက်ရင်ရောဘယ်လိုတည့်ရောက်မှုရှိလာနိုင်လဲဆရာကြီး
။အဲ့လိုမေးလိုက်လို့ရှင်စိတ်ခံစားနေတဲ့လူတယောက်အနေနဲ့ဒီမေးကိုမေးတာကိုကြားရတာနဲ့သူ့မှာ release ဖြစ်သွားတယ်။အော်ငါခံစားနေရတော့လူတယောက်ကတော့နားလဲပါလား။နားမှလည်းရှင်းပြဖို့အခွင့်အရေးရသွားပြီဆိုပြီးတော့သူ့ရဲ့အကျိုးကြောင်းတွေကိုဖြည်းဖြည်းဖြည်းဖြည်းသူထုတ်ပြောလာတဲ့အနေထားရှိလာလို့ရှင်သူက suicide thought ကနေပြီးတော့ suicide plan ပေါ့လေဘလို့ဒီသူအကြံစီရှိတယ်ဆိုတော့ကိုဖွင့်ပြောလာနေတဲ့အနေထားရှိတာအဲ့ဒါမှကျွန်တော်တို့က intervention လုပ်ပြီးတော့ဒီချိန်မှာတော့ professional တွေ့ဖို့လိုတယ်ဒါဆိုလို့ကျွန်တော် safe ဖြစ်အောင်ဘာလို့ဝင်ကောင်းမလဲအကြံဉာဏ်ပေးဖို့ပေါ့လေအဲ့လိုကနေပြီးတော့ကျွန်တော်ကူညီပေးဖို့လိုပါတယ်ဒါအခုကျွန်တော်ပြောနေတဲ့ဥစ္စာကအများအဖြစ်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့တနေ့ရက်တနေ့ရက်ပြေးလွှားနေတဲ့တောထဲမှာတောင်ထဲမှာဂျုံကန်နေတဲ့လူတွေရှိတယ်အဲ့လူတွေမှာလည်းတဦးနဲ့တဦးတယောက်နဲ့တယောက်ကလည်းresilient ဆိုတာရှိပေမဲ့ခံနိုင်ရှိပေမဲ့တရားမတော်မတူကြဘူးပေါ့လေ။တော့အဲ့မှာသူက collective trauma ကြီးကစိတ်ဖြစ်စည်းမှုကြီးနဲ့ခံစားနေရတယ်။အဲ့ဒါတွေဘယ်လိုသုံးသပ်မလဲ။ဒီ grief process ကိုသူတို့ဘယ်လိုကန့်ကွက်မလဲဆိုတဲ့မှာဝင်ပြီးတော့ကျွန်တော်အကူအညီပေးဖို့လိုပါပဲ။အဲ့ဒါကကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အနေထားပေါ့လေ။ပြောမယ်ဆိုလို့ကျွန်တော် internet နဲ့နေတယ်ပေါ့လေ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။